့သမီးကဗျာဆီယမတွေဒီအမျိုးသားကဗျာဆီယရီကြီးတွေကဗျာတွေကဘာတွေကွာခြားချက်ရှိပါလဲရှင
်အမျိုးသမီးတယောက်ကတော့သူ့ရဲ့ဘဝအတွေ့အကြုံသူ့ရဲ့ဖြတ်သန်းမှုပေါ့အဲ့ဒါကအကြောင်းအရာထဲမှာတော့ထင်ရနေပါပဲနောက်တစ်ခါရဲတင်းမှုအပိုင်းပေါ့နော်ရဲတင်းတယ်ဆိုတာကတော့အကြောင်းအရာအဖြစ်ရဲတင်းတာလည်းဖြစ်နိုင်တယ်ဒီကိုယ့်ရဲ့ရင်ကျင်းမှုကထုံတန်းစင်လာတွေကိုမိန်းကလေးတို့ဒီလိုဖြစ်ရမယ်ဒီလိုဖြစ်ရမယ်တတ်မှတ်ထားတာတွေကိုဖောက်ထွက်ပြီးတော့ရင်းနိုင်တဲ့အားမျိုးပေါ့နောက်တစ်ခါအဲ့လိုပုံစံဟန်အဖြစ်လဲကဗျာဆိုတော့ထုံတန်းစင်လာကြဒီလိုရေးမှကဗျာဖြစ်တယ်ပေါ့ဒါပေမဲ့လည်းဟာဒီလိုမရေးဘဲဟိုလိုရေးလဲကဗျာဖြစ်ထားရပေါ့ဒါကိုလည်းလှုပ်ရဲရမယ်ပေါ့နော်အဲ့လိုမျိုးတွေမှာမျိုးသမီးတွေကရဲတင်းမှုကနည်းနည်းနည်းနေတယ်ပေါ့ဆိုတော့ကျမကိုယ်တိုင်လည်းကိုယ့်ကဗျာရေးလက်တိတ်ပြီးတော့အားမရသေးဘူးတိတိကျကျဆက်ပြီးတော့တိုးတက်အောင်လုပ်ရအောင်မလို့ကျမယူဆတယ်ပို့ပြီးရဲတင်းလာမယ့်အပိုင်းပေါ့ရဲတင်းလာမယ့်အပိုင်းဖြစ်တဲ့ဆိုရဲတင်းတယ်ဆိုတာကျန်တဲ့သူတွေကလည်းသူ့ကိုအားပေးနေရမယ်တခုခုဆိုလို့ရင်ကြိုးစားရမယ်တခြားကျန်တဲ့အမျိုးသားကဗျာဆရာတွေကဒီကိစ္စကိုကြိုးစားရမယ်အားပေးရမယ်ဆိုတော့အဲ့ဒီနှစ်ခုကဟန်ချက်ညီတဲ့အခါကျမှကျမတို့အမျိုးသမီးကဗျာဆရာတွေကဗျာဆရာပို့ပြီးတော့ရေသွေးတိုးတက်လာမယ်လို့ကျမထင်မိတယ်ဒီမနက်ကမှအခုကထိတ်တန်းကဗျာဆရာ10ယောက်ဘယ်သူလဲဒီလိုမေးလိုက်မယ်ဆိုရင်တော့လက်ချိုးကြီးတစ်နှစ်သုံးလေးရည်လိုက်ရင်အမျိုးသမီးတွေကပါကျင်မှပါမယ်ဒီအမျိုးသားကဗျာဆရာတွေသူတကယ်လည်းကောင်းကြပါတယ်ဆိုတော့အဲ့ဒီလိုမျိုးတွေအထိပေါ့နော်အမျိုးသမီးတွေကပါလာနိုင်ဖို့အတွက်ဆိုရင်တော့သူတို့လိုမျိုးပဲလေ့လာမယ်ဆွေးနွေးမယ်ဖတ်ရှုမယ်အားထုတ်ပြီးတော့ရေးမယ်အဲ့လိုမျိုးတော့လောက်လာဖို့လိုပါတယ
်ဟုတ်ကဲ့အဲ့ဒီခါကျတော့အမျိုးသမီးကဗျာဆရာမတွေထွက်ပေါ်လာရေးအတွက်ကိုဥပမာဖြင့်ကဗျာရေးချင်မှရဲ့ဒါပေမဲ့လို့လဲစားပွေနေရေးကလည်းတစ်ဖက်ကလည်းကြည့်ရတဲ့ခါကျတော့ကြပြကိုတစ်ဖက်ရေနောက်စားပွေနေရေလုပ်ငန်းကိုလည်းတစ်ဖက်လုပ်ဆိုတဲ့ခါကျတော့ကိုအားတန်ရဘက်ကမတက်လာဘဲနဲ့တခြားဘက်ကိုလိုင်းပြောင်းတာဒီလေအမျိုးသမီးတွေမှာရှိမှာပေါ့အထူးသဖြင့်စီးပွားရေးတို
့
တခြားနေရာတွေမှာပါဝင်လုပ်ကြရတာဒီပေါ့နော်အဲ့ဒီအချက်နဲ့ပတ်သက်ပြီးတော့ပါရှင
်အဲ့ဒါကျတော့မြန်မာနိုင်ငံမှာကအခုတွေ့နေရတာဟိုကြပြဆရာဆိုရင်ကြပြဘက်သူ့ရဲ့ကောင်းတဲ့မှာတစ်ချိန်လုံးတွေ့နေမယ်ဘဝကိုပေါ့နော်သူတခြားစားဝတ်နေရေးဆရာလက်တွေ့ကြတဲ့ကိစ္စရေးဒါတွေကိုမစင်စားမနဲ့ကြပြဆရာဆိုလူပိပိတေတေနဲ့ပေါ့အဲ့လိုအတွေ့အခေါ်လေးကအနေနဲ့အများတွေ့နေရအောင်ပဲဆိုတော့အမျိုးသားတွေကျတော့လည်းဟိုကိုယ့်ရဲ့ဘဝမှာဒီလိုမျိုးလွတ်လွတ်လပ်လပ်နေနိုင်ကြတယ်ဟိုနေပြီးတော့လည်းသူဟာသူကျင့်တတ်ကြမယ်ပေါ့နော်မျိုးသမီးရကြတော့ဒါကိုညီကောင်မောင်နှမမိဘနာကိုရဲ့မိသားစုဒီလိုစားဝတ်နေရေးကိစ္စကိုတွေ့တဲ့အခါကျတော့လက်တွေ့အဖြစ်ဝင်ငွေရနိုင်မဲ့အလုပ်ဒီစားပေးတဲ့နယ်ထဲမှာပဲဖြစ်ဖြစ်အောင်တော့ဥမာအက်ဒီတာလုပ်မယ်ဒါမှမဟုတ်လည်းကြပြအစားစကားပြေရေးမယ်နောက်ခါရုပ်ရှင်ဘက်ကိုကုမ္ပဏီနောက်မီဒီယာဂျာနယ်လစ်ဇင်ဘက်မှာလည်းလုပ်မယ်ဒီလိုမျိုးတွေကိုကျွန်မတို့တွေ့ရပါတယ်ဆိုတော့ဒီကျွန်းညီချင်းကြပြာစာအုပ်ကိုထုတ်တဲ့အခါမှာကျမကကြပြာဆရာမတွေရဲ့ကြပြာပေါ်မှာသဘောထားလေးကိုတစ်ချောင်းတစ်ချောင်းကျမရေးဖို့ခွင့်တောင်းတယ်ပေါ့နော်အဲ့ဒီမှာဗာတွေ့ရလဲဆိုရင်ကြပြာဆိုတာကျမနဲ့လွဲကြရတဲ့ချစ်ဦးသူပါလို့မှတ်ချက်လေးရေးထားတာကြပြာဆရာမနှစ်ယောက်စီမှာတွေ့ရတယ်အဲ့တော့အဲ့ဆရာမတွေကလည်းတယောက်ကစကားပြေဘက်မှာအင်ပတန်မအောင်မြင်တဲ့ဆရာဆရာမနောက်တယောက်ဆိုရင်လည်းဒီ documentary director အင်ပတန်မရှာရှာပါပါပေါ့နော်အဲ့ဒီဘက်မှာအောင်မြင်နေတဲ့ director တယောက်ပေါ့ဘလို့ပဲဖြစ်ဖြစ်ဒါကတော့တာမန်အဖြစ်တွေ့ကြည့်မယ်ဆိုရင်တခြားအလုပ်ကိုလုပ်လိုက်ရင်တော့ကြပြာဘက်မှာကိုအချိန်ပေးနိုင်မှုအယုံထားနိုင်မှုကိုနကပြောရဲကျွန်မပြောရဲလေ့လာဖို့တွေပါရဲဒါတွေကအများကြီးနည်းလာမှာတော့ဒါတော့သိကြတယ်ဒါလည်းမြို့သမီးကဗျာဆရာမတွေနည်းရခြင်းအကြောင်းကဗျာအရေးအတွက်နောက်ပို့ပြီးတော့အားကောင်းတဲ့ကဗျာတွေရေးဖို့အတွက်နည်းသွားခြင်းအကြောင်းတစ်ခုဖြစ်မယ်လို့ကျွန်မယုံကြည်ပါတယ်မြို့သမီးတွေကခုနကပြောရဲဟိုထုံတန်းစင်လာတွေကြောင့်ပေါ့နော်သူတို့ကအားနည်းလာတာလေ့လာမှုအားနည်းလာတာထက်ထက်မြတ်မရှိကြဘူးလားအဲ့လိုပြောဖို့ကလည်းခက်ခဲတယ်ဘာလို့လဲဆိုတော့ကျွန်မတို့ကဒီစာပေနယ်ထဲမှာဆိုလဲစကားပြေဘက်မှာအင်မတန်မှအောင်မြင်တဲ့စာရေးဆရာမတွေကိုကျွန်မတို့တွေ့နေကြတာပဲအဲ့လိုပဲအစားဆုံးကတော့ကြပြရေးတယ်နောက်ပိုင်းကျတော့ကြပြဘက်ကိုကြီးကနေပြီးတော့တခြားဘက်မှာသူတို့အောင်မြင်နေပြီးတော့ဒီလိုကိုနကလိုအချစ်တွေလွမ်းနေဒါတင်းတင်းမကောက်သူတို့လည်းဒီစီပွားရေးလူမှုရေးတွေးခေါ်ဒါဒီမှာအောင်မြင်ရေးသားနေကြတာပဲဂျာနယ်လစ်ဇင်ထဲမှာလည်းရှိနေကြတာပဲအဲ့ဒီပြင်ဒီစာပေရဲ့ပြင်ပကြည့်လိုက်မယ်ဆိုရင်လည်းကျွန်မတို့စီပွားရေးဘက်မှာနိုင်ငံရေးဘက်မှာဒီလိုအောင်မြင်ရတဲ့မျိုးသမီးတွေအများကြီးရှိတာပဲဒါတော့မျိုးသမီးတွေကဟိုဒီလိုကိစ္စရင်မှာအားနည်းလို့အဲ့လိုပြောရမှာလည်းမင်းတို့ကခက်ခဲပါတယ်အဲ့တော့ရှိပြီးသားဒီလူတွေကိုပို့ပြီးတော့ကြပြဘက်ကိုအယုံဆိုင်လာအောင်ကျမတို့အားပေးရမယ်ဆိုရဟာတင်ဒါဖြစ်နိုင်ဆုံးနည်းလမ်းတော့ဒါအောင်မို့ကျမယုံကြည်လိုက်မိတာပါ
ကြပြကတော့ကျမတို့နားလည်ထားတော့စိတ်ကူးရင်တရမှာပေါ့နော်စိတ်ကူးရင်တရမယ်ဒီရွေးတဲ့ဇာလုံးလေးတွေကလည်းလှရမယ်ကာယံကလည်းညီရမယ်အဲ့ဒါသူ့စီးနဲ့သူ့မြင်းနဲ့ရှိရောကြပြရေးတဲ့နေရာမှာပေါ့နော်အရေးကြီးဆုံးကဘာပါလဲရှင
်ကြပြရေးတဲ့နေရာမှာအရေးကြီးဆုံးကကျမစိတ်ကူးညံလို့ထင်ပါတယ်ဒုတိယတော့ကိုယ့်ရဲ့ကျွမ်းကျင်မှုဒီဘာသာစကားနဲ့ပတ်သက်လို့ကိုရေးတဲ့ဘာသာစကားနဲ့ပတ်သက်လို့ကျွမ်းအင်္ဂလိပ်လို့ဆိုလဲအင်္ဂလိပ်စာမြန်မာလို့ဆိုလဲမြန်မာစာပါနော်အဲ့ဒီနှစ်ခုပေါ့ဟိုစိတ်ကူးညံဆိုတော့ကြပြာရမမဟုတ်ပါဘူးတခြားဘယ်အမှုပညာပဲဖန်တီးတာအရေးကြီးဆုံးပါပဲဒါပေမဲ့ကြပြာဆိုတော့ကြာတော့ဒီစကလုံးနဲ့ဥစားပ ေးပြီးရေးရတဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်ဒီဘာသာစကားမှာကျွမ်းကျင်မှုတစ်ခုရှိရမှာပေါ့ဒါပေမဲ့အခုနောက်ပိုင်းကျတော့ဒီဘာသာစကားတွေမကဘူးကြပြားထဲမှာတခြားမီဒီယာတွေပါထည့်လာတာပေါ့တန်ဝင်ထည့်တယ်အရုပ်ကိုထည့်တယ်ဓာတ်ပုံဝင်ထည့်တယ်ဝကြီးထည့်တယ်စသဖြင့်ပေါ့ဆိုတော့ဒါလည်းကိုစိတ်ကူးရှင်ရှိလို့စိတ်ကူးညာမဲ့အခြေခံတာပဲစိတ်ကူးရဒါကိုဒီလိုထည့်လိုက်မှဆိုရင်တော့အနုပညာဘယ်လိုပုံမြောက်သွားမှာစသဖြင့်ပေါ့နော်ဆိုတော့ကျွန်မထင်တဲ့အဲ့လိုဟို imagination ကတော့အရေးအကြီးဆုံးလို့ကျွန်မထင်ပါတယ
် Okay အခုဒီ electronic kit ပေါ့နော
် Okay
ပေါ်လာတဲ့ခါမှာရှိတုန်းကလို့ပေါ့နော်ကိုရေးတဲ့ကဗျာစာအုပ်မှာပါမှသတင်းစာမှာပါမှမဂ္ဂဇင်းမှာပါမှမဟုတ်ဖိနေအခုလို့ internet ပေါ်မှာ blog တွေပေါ်မှာကိုယ့်ကိုတင်ချင်တင်လို့ရပြီဆိုတဲ့ခါကျတော့ပို့ပြီးတော့ဟိုထောက်ခံအားပေးတဲ့အတိုင်းဝါမကျေလောက်လက်ရှင
်အဲ့ဒါကတော့နှစ်ပိုင်းခွဲပြောရမှာရှင်ကျမတို့နိုင်ငံရဲ့အခြေအနေနဲ့မူတည်ပြီးတော့ပေါ့နော်တခြားနိုင်ငံတွေလည်းတချို့ကိစ္စတွေကရှင်လို့ရမရဘူးအဲဘာဖြစ်လို့ဒီ online internet media မှာပို့ပြီးတော့ခေစားလာကြလဲဆိုတာနံပါတ်1ကတော့censorship ကလည်းကဏ္ဍတစ်ခုပဲဒီစီစီရေးတချိန်ကစီစီရေးရဲ့အောက်မှာတချို့ကိစ္စတွေလိုလက်ဖော်ပြလို့မရဘူးနောက်အတားခံရတဲ့အဖြတ်ခံရတဲ့ဒါမှမဟုတ်စီစီရေးမရှိတဲ့နေရာတစ်ခုကိုရှာလိုက်ကြတဲ့အခါမှာဒီလို internet ကပေါ်လာတယ်နောက်ဒုတိယတစ်ခုကတော့လွယ်ကူမှုပေါ့လွယ်တယ်အင်တာနက်ကအခုတင်လိုက်လို့ရင်အခုချက်ချင်းမြန်တယ်ဒီစာပေမှာပုံနှိပ်မယ်ဆိုရင်ဒါကြာနေအောင်ပဲဖတ်တဲ့လူကလည်းအချိန်မဲ့ဖတ်လို့ရတယ်ပြီးရင်အပြန်အလှန်ဟိုမှတ်ချက်ရေးမယ်သူကဝေဖန်မှုပေးမယ်ချက်ချင်းပေးလို့ရချက်ချင်းစာရေးသူကလည်းတုံ့ပြန်လို့ရတယ်ဒါတွေကအရန်ဟိုစာရေးသူတယောက်နဲ့ပျော်ရွှင်မှုပေးတယ်ပေါ့နော်ကြည်ပြတ်မှုကြတော့အဲ့ဒါကနည်းနည်းလေးပြောရခက်တယ်ဘာလို့လဲဆိုတော့မြန်မာစာဖတ်ပရိသတ်ရဲ့ဥယျာဉ်ကိုကြည့်မယ်ဆိုလို့ရင်အင်တာနက်ကိုဘယ်သူတွေကသုံးတာလဲဆိုတော့အရင်ပြောရလိမ့်မယ်ဆိုတော့မြန်မာပြည်တွင်းမှာကတော့ဒီတန်း60မှာအင်တာနက်သုံးခံတဲ့လူကြီးကအများကြီးမရှိဘူးဆိုတာကထင်ရှားတယ်။ဟိုဒီစီးပွားရေးအခြေအနေကကြောင်းရောဒီနည်းပညာရဲ့အကန့်အသတ်ကြောင်းရောပေါ့နော်။ဆိုတော့ဒီမှာလဲကျမတို့မြန်မာလူမျိုးတွေကနိုင်ငံခြားမှာရောက်နေကြတာလည်းအများကြီးပဲ။ဆိုတော့ဒီလူတွေကကြတော့ခုနကပြောတဲ့စီးပွားရေးနည်းပညာအဲ့အကန့်အသတ်တွေတော့မရှိတော့သူတို့အချိန်ရမယ်ဆိုရင်တော့ရတယ်လို့သူတို့လွယ်တကူဖတ်နိုင်တယ်ပေါ့။ကျမအမြင်ကတော့ဒီအင်တာနက်မှာရေးမယ်ဆိုရင်ပြည်ပမှာရောက်နေတဲ့မြန်မာစာဖတ်ပရိသတ်တွေလွယ်ကူရောက်တယ်။ပြည်တွင်းမှာဆိုရင်တော့တချို့တချို့တော့နောက်လူငယ်တွေပေါ့အထူးသဖြင့်သူတို့ရဲ့စီးကိုလွယ်တကူရောက်နိုင်တယ်။အဲ့အပြင်အင်တာနက်ထဲအပြင်ပုံမိတ်စာအုပ်ထဲမှာပါထည့်နိုင်မှာဆိုရင်တော့မြန်မာနိုင်ငံမှာရှိတဲ့နယ်ဒီမျိုးတွေအနှံပြားထည့်ကိုဆက်ပြီးတော့ရောက်နိုင်တယ်ပေါ့ဆိုတော့နှစ်ခုစလုံးကိုတော့ဒီမှာတော့စာရေးသူတယောက်အနေနဲ့ဆိုတော့အကုန်ဖတ်စေချင်တာပဲလူမျိုးဖတ်လေသဘောကျလေပေါ့နော
်နောက်ဆုံးအနေနဲ့မိချင်တာကပြည်ဦးလိုင်ရဲ့ကြပြနာမည်ပေါ့ဗောပန်ဒိုရယ်ဆိုတာကတော့ကျွန်မတိတော့တော့အင်္ဂလိပ်နာမည်ပေါ့နော
်ဟုတ်ကဲ့
အဲ့တော့ဘာလို့အင်္ဂလိပ်နာမည်ရွေးရလဲပေါ့နော်မြန်မာနာမည်မရွေးဘဲနဲ့
ဟုတ်ကဲ့ရိုးတတပြောရရင်တော့ဒီနာမည်ကိုစရွေးတုန်းကရည်ရွယ်ချက်အကြီးကြီးမရှိခဲ့ဘူးကျမဒီ2005လောက်မှာအင်တာနက်ထဲမှာဒီ foreign neighbor တွေမှာအကောင့်တစ်ခုဖွင့်တော့သူအချင်းချင်းဆက်သွယ်တဲ့အခါမှာခေါ်ရလွယ်တဲ့နာမည်တစ်ခုနောက်တစ်ခါကျမနာမည်ကပြည့်လိုက်ဦးက P နဲ့စတော့အဲ့လို P နဲ့စတဲ့အင်္ဂလိပ်နာမည်လေးတစ်ခုပေါ့နော်နောက်ပြီးကျမကိုအဲ့တစ်ဖက်ကမိတ်ဆွေတငယ်ချင်းဆက်ဆံတဲ့အခါမှာမြန်မာဆိုပဲလွယ်သိစရာမလိုမျိုးသမီးလားမျိုးသားလားလည်းသိစရာမလို mutual ဖြစ်တဲ့နာမည်ပေါ့အဲ့ဒီအခါမှာကျမရဲ့ပြောပုံဆိုပုံကိုပဲအကဲခတ်ပြီးသူ့အနေနဲ့မှန်မှန်ကန်ကန်ကျမကိုသုံးသပ်နိုင်မယ်ပေါ့နော်အဲ့လိုမျိုးယူဆပြီးကျမဒီနာမည်ကိုယူခဲ့တယ်နောက်သူ့ရဲ့ဇာတ်လမ်းလေးနောက်ခံပေါ့ Pandora ဆိုတာမျိုးသမီးတယောက်ကိုလူပြီးကိုလွတ်လိုက်တယ်ပေါ့ဒါ Greek တွေရဲ့ယူဆရပေါ့နော်ဆိုတော့သူကနေပြီးသူ့ရဲ့ဒီ box လေးကိုမဖွင့်တဲ့လို့ပြောရကြဖွင့်လိုက်တဲ့အခါမှာဒီအကောင့်တွေရောအစိုးတွေရောအကုန်လုံးလောမီပေါ်ပြန့်ထန်သွားတယ်နောက်ဆုံးတော့မျောလင်းချက်တစ်ခုပဲကျန်ခဲ့တယ်ဆိုတော့လူတွေကဒါကြောင့်မို့ဒီမျောလင်းချက်ကလေးဒါမရှိတော့ဘူးဆိုလို့ရင်အာဘာမှဘဝအတိတ်ပြန်မရှိတော့ဘူးဘုံတေကုန်ကြလိမ့်မယ်ဒီလိုယူဆလေးဒါလေးကိုပုံမြင်လေးကိုသဘောကျတယ်နောက်တန်တူရရဲ့နောက်ထပ် meaning တစ်ခုက all gifted ပေါ့နော်သူကအကုန်လုံးအရေးချင်းတွေပြေးသွားရဆိုဒါကကိုကအားကျရပေါ့အဲ့ဒီပုံစံနဲ့ကျမဒီနာမည်လေးကိုယူလိုက်တာနောက်တော့လည်းဆက်ပြီးဒါနဲ့ရေးပြသွားတာလူတွေကလည်းဒီနာမည်ပဲသိတဲ့အခါကျတော့ဒီနာမည်ကအတီဖြစ်သွားတာပေါ့နော်
အဲ့တော့ဒီနေ့အဖြစ်တော့မျောလင်းချက်လေးရှိတဲ့အရေးချင်းနဲ့ပြေးတာပေါ့
ဖြစ်ချင်တာပေါ့နော
်ကျေးဇူးများကြီးတင်ပါတယ
်ဟုတ်ကဲ့ပါကျေးဇူးပါပဲအခုလည်းညနေ
'Cause it only serves to make me more determined to achieve my final goal, and I come back even stronger.